ချမ်းပြည်နယ်၊ကယားပြည်နယ်နေဆက်ဖြစ်တဲ့ဒီမော့ဆိုမြို့နယ်နဲ့ဖဲကုံနေဆက်ကစစ်ပြေးဒုက္ခတွေခိုလုံနေတဲ့နေရာတွေမှာပြီးခဲ့တဲ့နှစ်ရက်ကမြန်မာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်အရသာကလေးနဲ့တူကလေးငယ်တူသေဆုံးပြီး11ဦးဒဏ်ရာရရှိသွားတယ်လို့ဒေသခံတွေနဲ့လူအခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။ဒေသတည်ငြိမ်စားပြုလာတဲ့အတွက်ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာအခုလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်နောက်ထပ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့လည်းပြောဆိုပါတယ်။ကယားပြည်နယ်အတွင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်ဤတန်စင်ကဆက်ပြီးပြောပြပါမယ်
။နိုဝင်ဘာလ15ရက်မနေ့လုံကညနေပိုင်းမှာတရင်နီပြည်ခေါ်ကယားပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ချမ်းစစ်ပြေးဒုက္ခတွေခိုးလုံတဲ့မူဂျိုကျောင်းအဆောက်အဦပေါ်ကိုလက်နက်ကြီးကြီးကြားရပေါက်ကွဲလို့မိသားစုဝင်6ယောက်ထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီက9နှစ်အရွယ်ကလေးငယ်တယောက်တိဆုံးသွားတယ်လို့ဒေသခံတယောက်က VOA ကိုခုလိုပြောပါသည်
။မနေ့က9နှစ်ကျော်လောက်ပေါ့နော်မောင်ကြီးကအချိန်မှာလက်နက်ကြီးကြားရတယ်။ဒါတော့အဲ့ဒီအိမ်မှာရှိတဲ့လူအလုံးတော့ဆက်တောင်းရတာပေါ့နော်။နောက်ကလေးငယ်တယောက်ဆုံးပါသွားတယ်ဟာ။ဆက်ဆောင်ရင်ဒီတော့ဟာပေါ့နော်။ရပါပြတာတွေကြည့်တယ်ဒီခံနဲ့အများဆုံးလူခံနေရပါတော့။ဒီခိုက်တဲ့ကလူကြီးဟိုအိမ်ကကြားနေတဲ့လူကြီးကတောင်းတဲ့ဆိုတော့ဆောက်ရောက်ရှိနေကြဟုတ်။နောက်ပြတ်ပြတ်တမီးကြီးတယောက်ရှိနေကြ။အလေးငယ်ငယ်လေးကမလာပေါ့နော်။ဆရာကပြေဆုံးသွားတာပြလာပေါ့နော်။ခလေးငယ်ငယ်မရပြဟုတ်။
ကယင်ဒီလူခွေရဲ့အဖွဲ့ဒါရိုက်တာကိုပညာကလည်းဒဏ်ရာရကလေးငယ်တယောက်တိစုံတဲ့အပြင်ကျန်ထိခိုက်ဒဏ်ရာရရှိသူတွေက၄ယောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတဲ့အကြောင်းအခုလိုတည်ပြပြောဆိုထားပါသည်
။ဒေါနကူရွာမှာရှိတဲ့မူဂျူတောင်းပေါ်လက်နေကြီးကြတော့ပေါ့နော်။ကြတော့အကောင်လုံးမိသားစုတစုလုံးပေါ့နော်။ထိတယ်၉ယောက်ထိတော့ပေါ့နော်။၉ယောက်ထဲမှာက၄ယောက်ပြင်းထန်ပြီးတော့မှ၄ယောက်ထဲကကလေးရဲ့တယောက်တော့ဆုံးသွားတော့ပေါ့နော
်။အခုလက်နေကြီးစီကြတဲ့ဒေါ်နိုကူကြီးရွာဟာတိုက်ပွဲမဖြစ်ဘူးတဲ့ကြီးရွာလေးဖြစ်ပြီးတော့ထောင်ထဲချီတဲ့စေဘေးဒုက္ခတွေလာရောက်ခုံလုံးတဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒေသခံတွေကပြောပါတယ်။လက်နေကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ဒေသခံတွေစိုးရိမ်ထိလိုက်ပြီးတော့တချို့သူတွေကတခြားပေးခဲ့တဲ့နေရာတွေစီထပ်ပြီးတော့ပြောင်းရွှေ့သွားတာတွေလည်းရှိရလို့ပြောပါတယ်။အလားတူနိုဝင်ဘာလ14ရက်နေ့ညပိုင်းကရှမ်းပြည်မြောက်ပိုင်းဖဲခုံမြို့နယ်အရှိချမ်းတောင်ပို့ကြီးရွာစီမီလော့ရွာတွေဘက်လေမြန်မာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နေကြီးကြီးကြားရောက်ပောက်ကွဲလို့အရဲသား၃ယောက်ထိခိုက်ဒဏ်ရာရပြီးတော့နေအိမ်တချို့လည်းပျက်စီးသွားတယ်လို့စီမီလော့ရွာကံကပြောပါတယ်
။တမှုကြီးရဲ့နောက်ဟိုစီမီလော့ကြီးရွာရဲ့နောက်ဟိုစက်ထုံကြီးရွာရဲ့ပေါ့နော်ဒီလက်နေကြီးကြားတော့နော်ဒီစက်ပွဲစီမီနဲ့ကဲနေကြားလာလက်နေကြီးကြားရတော့အိမ်လေးလုံးပြည့်တယ်နောက်တကောင်တည်တယ်နောက်ဒီ၃ယောက်ထိခိုက်ဒဏ်ရာရတယ်ဖတ်ဆောင်ရဖြစ်ရတယ်ဒီလောက်ကြီးရရဲ့နောက်ရောင်ပင်သားရဲ့နောက်ဒီရှမ်းဆောင်ကန်းရဲ့နောက်ရထုံတစ်ခုပေါ့အဲဒီရတွေကသူ့လူရပေးဆောင်ကြတယ်ဆဲလက်ကြီးကဆဲလက်ကောင်းနေပေါ့လမ်းကြီးကထူတာတို့တော့ခေဖုံးနေလမ်းထူတာတို့ဒီမိုးပြေလေးလေးနဲ့တိုက်ရင်ဒီကဒါကလမ်းကြီးထူတာတို့အဲ့ဒါကိုကျော်ပြီးတော့အချုပ်မမီရဲကြတော့
အရင်သားတွေထိခိုက်တဲ့အရာနဲ့ပတ်သက်လို့တီးခြားတီးပြီးချက်မရသေးတယ်လို့မြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်တီးပြတာမရှိသေးပါဘူး။ဖဲခမျိုးနဲ့အရှိချမ်းမှာဒေသတည်ငြိမ်စားပြုလာလို့ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာပဲအခုလိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတာလို့ပြောပါတယ်။ဒါကြောင့်စီမီလော့ရွာ၊တောင်မို့ကြီးရွာ၊လဲထွန်ရွာ၊ညောင်မင်သာရွာ၊ဆောင်ကန်းရွာစတဲ့ပတ်ဝန်းကျင်ရွာတွေမှာလေသူတို့ရွာတွေမှာမနေရတော့ဘဲနေပေးလို့ရကိုထပ်ပြီးတော့တိမ်းရှောင်ကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။